မြန်မာနိုင်ငံအကြက်တဲပဋိပက္ခနဲ့ကိုဗစ်အရေးလက်ရှိအခြေအနေဘယ်မှာရှိနေသလဲမြန်မာ crisis conflict and covid where are we now ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့နိုင်ငံရေးနဲ့ကိုဗစ်အခက်အခဲတွေကိုဒီကနေ့မြန်မာစံတော်ချိန်ည9နာရီကျရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအလို့သဘောဆွေးနွေးကြဖို့ရှိပါတယ်မြန်မာနိုင်ငံအတွင်းကတရားဥပဒေစိုးမိုးမှုအခြေအနေမြန်မာအရေးအာဆီယံရဲ့အချက်5ချက်ပါသဘောတူညီချက်ဆောင်ရွက်နေမှုတိုးတက်မှုအခြေအနေစာနာမှုအကူအညီပေးဆိုင်ရာကိစ္စရပ်တွေနဲ့ဆိုးဝါးလာနေတဲ့ COVID-19 ကူးစက်ပြောင်းပွားမှုအခြေအနေစတဲ့မြန်မာနိုင်ငံလက်တလောရင်ဆိုင်နေရတဲ့စင်ခုံမှုတွေနဲ့ပတ်သက်လို့ပြည်တွင်းကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေနဲ့တိုင်းရင်းသားပြည်သူတွေရဲ့အသံကိုနားထောင်ဖို့အတွက်လူမျိုးရေးကောင်စီအဖွဲ့ဝင်ဗြိတိန်နိုင်ငံကကမကဋ္ဌပြုပြီးဒီဆွေးနွေးပွဲကိုခေါ်ယူကျင်းပတာပါဒီဆွေးနွေးပွဲမှာဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ကအမျိုးသမီးရေးရာဝန်ကြီးဒေါ်စုဇန္နာလလဆိုကချင်ကြားပြနိုင်ငံရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ KPICT ကအထွေထွေတွင်ရမူ Gomsan and San တို့တက်ရောက်တင်ပြကြမှာဖြစ်ပါတယ်။ Aria Formula Meeting လို့ခေါ်တဲ့လူမျိုးရေးကောင်စီမှမြမအရေးအလို့သဘောဆွေးနွေးပွဲကို NUG ကိုယ်စားလှယ်တဦးတက်ရောက်တင်ပြတာဒါဟာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။မြမနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းဧပြီလအတွင်းကုလသမဂ္ဂလူမျိုးရေးကောင်စီမှမြမအရေးနဲ့ပတ်သက်ပြီးပထမဆုံးအကြိမ် Aria Formula Meeting အလို့သဘောဆွေးနွေးပွဲလုပ်ခဲ့ခြင်းကအန်ယူဂျီအစိုးရမှဖွဲ့ခင်ရှိခဲ့တဲ့ CRPH အနေနဲ့ပါဝင်တင်ပြခဲ့ဘူးပါတယ်ခင်ဗျာ